ါပါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့မြန်မာကောင်ဆောင်တွေခက်ဆစ်ဆိတ်သွားနေတဲ့ဒီတရုတ်နိုင်ငံနဲ့ဆက်ဆံရေးအကြောင်းဆွေးနွေးဆောင်မှာပါတရုတ်နိုင်ငံကိုတက်မလို့ကာဝေးဦးစီးချုပ်ဘူယုံမှုချင်းမင်းအောင်လိုင်းဒီဒီဘက်ထဲမှာပဲသွားခဲ့သလိုပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်ဆွကြည့်လဲဒီလနောက်ပိုင်းမှာသွားဖို့ရှိနေပါတယ်ဒါတရုတ်နိုင်ငံနဲ့မြန်မာနိုင်ငံတို့ကြားဆက်ဆံရေးတွေမှာပုံမနီးကပ်လာတဲ့လက္ခဏာတစ်ခုလားဒီလိုတရုတ်နိုင်ငံနဲ့ဆက်ဆံမှုတွေကနေမြန်မာနိုင်ငံအတွက်အဆိုးကောင်းဘာတွေများကျွန်တော်တို့မျှော်လင့်နိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဆောင်မှာဖြစ်ပါတယ်ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပင်နိုင်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ဒီမြန်မာပြည်အခက်အခဲတွေဖြစ်ကြတဲ့ဦးအောင်သူငယ်နောက်တရုတ်နိုင်ငံအခြေစိုက်ဒေါက်တာလက်ကျော်စိုးတို့လည်းလေလံမှာရောက်နေပါပြီဆိုတော့ကျွန်တော်အစီအစဉ်ကိုကိုပဲဆက်လိုက်ချင်ပါတယ်ဆိုတော့အရင်ဆုံးကတော့ဒီကာဝဲဦးစီးချုပ်ရဲ့ခီးစဉ်မှာပေါ့လေဒီတရုတ်စီးဦးစီးချုပ်တို့ဒီတရုတ်သမ္မတဦးနဲ့လည်းသူတွေ့ပါတယ်ဆိုတော့ဒီနိုင်ငံစစ်ဖက်အရက်ဖက်ဆက်ဆံရေးနောက်စီးပွားရေးဥပစာရေးစတဲ့ကိစ္စတွေကိုဆွေးနွေးရဆိုပြီးတော့လည်းတဲ့နေကိုဖော်ပြပါတယ်ဆိုတော့တချို့အကဲကတ်တွေကတော့ဒီနေရာမှာခံမှန်းတာဟာဒီလောက်ကောင်မှဒီတရုတ်နိုင်ငံကကပတ်လန်းညီလာခံကိုဒေါ်ဆက်စစ်ချီဒီမသွားခင်မှာဒီကာချုပ်အနေနဲ့အရင်သွားတွေ့ရဖြစ်မယ်ဆိုပြီးတော့လေယူဆရရှိနေပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ဒီဒေါက်တာလက်ကျော်စိုးအရင်သုံးသက်စစ်ချီရှင်ပါတယ်ခင်ဗျာဒီသတင်းတွေမှာဖော်ပြနေတာတွေထက်ပေါ့လေဒီကာချုပ်ရဲ့ခီးစဉ်နောက်ကမှတခြားအကြောင်းရင်းကနေဘာတွေများရှိရလို့နားလည်ထားတယ်ခင်ဗျာအချင်းယုံဆွေးနွေးပြပါလား
ဟိုတူပီအနေနဲ့ကဟိုဗမာပြည်ပေါ်မှာထားတဲ့ဟိုဘူဝါရတွေကဟိုတောက်လျှောက်အထူးသဖြင့်2005ကစပြီးတော်တော်ဟိုတတ်တတ်မှတ်မှတ်လည်းရှိတယ်တွတ်တွတ်လည်းလည်းဖြစ်ပါတယ်အဲ့တော့ဘလို့ဘူဝါရတွေထားလဲဆိုတော့အခုတူပီမှာကဟိုခနေနေရှိတယ်လေသူတေတီအဖွဲသူတေတနာအဖွဲရှိတယ်တင့်တန့်ပေါ့ဗျာအဲ့ဒီအဖွဲတွေကသူတေတီတွေနောက်ပြီးတော့အဲသူတေတနာသမားတွေပါရဂူတွေကသူတို့ကအမြဲတမ်းတရုတ်ကခနေနေမှာအဲဘာလို့ခေါ်မလဲ CGTN ခေါ်တာပေါ့ဗျာအဲတရုတ်ကရုပ်မြင်သံကြားမှာအမြဲလာပြီးတော့ဗမာပြည်နဲ့ပတ်သက်လို့ policy တွေပါတယ်ပြောပြနေတာတွေပါတယ်ရှိတယ်အဲ့ဒီကနေကျွန်မကြည့်ရတာကတော့တခုကဗမာပြည်ရဲ့ငင်းညာရေးကိစ္စပေါ့ဗျာအဲဗမာပြည်ရဲ့ငင်းညာရေးကိစ္စသာကဒီပြည်ရင်းစိတ်ကိစ္စပြည်ရင်းစိတ်ရစေးကိစ္စကအဓိကကြတယ်လို့တရုတ်ကလည်းတွက်တယ်အထူးသဖြင့်2015ဒီကိုကန့်အရေးချင်းပြီးမှဒီပြည်ရင်းစိတ်ကိုရပ်မှငြိမ်းချမ်းရေးရမှဗမာပြည်တိုးတက်မယ်ဆိုတာသိတယ်အဲ့တော့ဒီဗမာပြည်ရဲ့ပြည်ရင်းစိတ်ရရင်ငြိမ်းချမ်းရေးရရဆိုတာလည်းအဓိကစစ်တပ်ကအဓိကဆိုတာလည်းသူတို့သိတယ်ဒါကြောင့်မလို့စစ်တပ်ကိုခေါ်ပြီးတော့အဲစစ်တပ်လာတဲ့အခါမှာသူကသူ့နီလန်းအရာသူကတခါပြည်ရင်းငြိမ်းချမ်းရေးရပ်ဖို့နဲ့ဒီစီဘွားတိုးတက်ရေးတွေလှုပ်ဖို့အပြင်ဒီဗမာတပ်မတော်ရဲ့ဟိုအတွေးခေါ်စိတ်လေးစိတ်ထားတွေပြောင်းလဲလာနိုင်လောက်အောင်ကိုသူတို့ကြိုးစားနေတဲ့အပိုင်းရှိတယ်။ဥမာအဖြစ်ဒီကာချုပ်အရင်တစ်ခေါက်လာတုန်းကဆိုရင်တရုတ်ပြည်မှာဖွင့်ထားတဲ့ဒီကုလသမဂ္ဂအတွက်ငင်းညာရေးဆောင်တပ်သားတွေအတွက်ဟိုသင်တန်းပေးနေတဲ့အကယ်ဒမီကျောင်းကြီးရှိတယ်။အဲ့ဒီကိုအဲကာချုပ်ကိုပို့ပြီးတော့တခန်းတနာကိုကျူဆိုတာပဲ။အခုဒီဆွေးနွေးပွဲမှာလေသမရရှိချင်းပင်ပြောတဲ့အချိန်မှာတခုပါတယ်တတ်နတ်တတ်ပူတွဲပြီးဆစ်စီရေးတွေလှုပ်ဖို့ဆိုတာအဲ့ဒါတွေတိုးမြင့်လှုပ်ဆောင်မှုဆိုတာသဘောကတော့ဗျာအဲဗမာစစ်တပ်ကိုဗမာတပ်မတော်ကိုတတ်နိုင်သမျှသူကနိုင်ငံတကာဟိုတခြားစစ်တပ်တွေနဲ့လည်းဟိုဘယ်လိုခေါ်မလဲလိုင်လျောညီထွေနေရင်ထိုင်ရင်ကဗမာတပ်မတော်ရဲ့စိတ်တွေစိတ်ထားတွေတစုံတရာပြောင်းလာအောင်ကြိုးစားပေးပုံရတယ်ဗမာတပ်မတော်ရဲ့စိတ်တွေစိတ်ထားပြောင်းမှသာလေဗမာပြည်ရဲ့ငြိမ်းချမ်းရေးလည်းရနိုင်မယ်ဗမာပြည်လည်းဖွံ့ဖြိုးတိုးတက်နိုင်မယ်ဒါမှသူတို့တရုတ်ကလုပ်နေတဲ့ရှိအဲ့ဒီအိုအိုဘီအိုဝါပေါ့နော်အဲ့ဒီပိုလန်မှာအစီအမံကိန်းကလည်းချော်မော့ပြည်ပြင်မယ်လို့တွက်ပုံရပါတယ်
ဟုတ်ကဲ့ဒီတော့ဆက်စစ်ကြီးခီးစဉ်ကတော့ဒီတရုတ်နိုင်ငံကပန်လန်းစီမံကိန်းညီလာခံတက်ဖို့ဆိုပေမဲ့ဟိုတခြားသဘောတူဆက်ရုပ်တချို့လည်းလက်မှတ်ထိုးရှိရဆိုပြီးတင်းနေထွက်နေရလည်းရှိပါတယ်ဆိုတော့ဒီအခုမြန်မာကောင်းဆောင်တွေပေါ့လေအခုဟိုကာချုပ်သွားတယ်နောက်တော့ဆက်စစ်ကြီးရဲသွားမယ်ဆိုတော့သူတို့ခီးစဉ်ကနေရောမြန်မာနိုင်ငံအတွက်တစုံတရာဘာတွေများဟိုအဆိုးကောင်းမျှော်လင့်နိုင်စရာရှိမလဲခင်ဗျာ
ဟိုတော်ဆန်းစုကြည်လာရင်တော့သူတို့ဒီ PRI ပေါ့နော်ဒီဟိုပိုလန်မှာရဲ့စီမံကိန်းနေနဲ့ပတ်သက်လို့ဆွေးနွေးမဲ့ forum ကြီးကိုလာမှာအဲ့ဒါကတော့နိုင်ငံပေါင်း100ချောပါမှာဆိုတော့အဲ့ဒီမှာကတော့သူကဟိုဟိုနေပေါ့အခုနပြောသလိုပဲလေစီမံကိန်းတော်တော်များများဆွဲစရာရှိတယ်အဲ့ဒီစီမံကိန်းတွေကဗမာပြည်အတွက်အကျိုးရှိလားမရှိလားဆိုတာကတော့စီမံကိန်းအဲ့စီမံကိန်းတွေကိုစာချုပ်တဲ့အခါမှာပေါ်ထွက်လာတဲ့အချက်လက်တွေပေါ်မှာပဲမူတည်မယ်အဲ့တော့အဲ့အချက်လက်တွေဟာဒီအစိုးရတရားအနေနဲ့ကိုယ်တိုင်ပြည်ကိုယ်လူမျိုးအတွက်ဘလောက်အကျိုးရှိနိုင်မလဲဆိုတာသူတို့တွတ်တာချက်တာသူတို့အကြံပေးတာသူတို့ရဲ့ခွန်င်းတွေပေါ်ဟိုအနောက်ကနေပြီးတော့ဟိုဗ ါလဲအကြံပေးနေတဲ့လူတွေပါတယ်အကုန်လုံးဝိုင်းဝန်းတက်ချက်ပြီးမှပဲပြောလို့ရမယ်အဓိကကတော့တရုတ်ကဒီဟိုပိုလမပေါ့နော်အဲအဲ့စီမံကိန်းဟာဆိုလို့ရှိရင်ဟိုတရုတ်ကဒီသူ့ရဲ့ဖွံ့ဖြိုးတိုးတက်မှုကိုသူကရေရှည်ထိန်းထားနိုင်မှုအတွက်သူကဂျန်နဲ့နိုင်ငံတွေပါပါလာအောင်လို့ဂျန်နဲ့နိုင်ငံတွေပါတိုးတက်လာပါအောင်လို့အဲလုပ်တဲ့စီမံကိန်းလို့သူတို့ပြောတာပဲလေအဲ့တော့ရှီကျင်းပင်ပြောနေတာကလည်းအဲအနာဂတ်တွေကိုဝေမျှထားတဲ့ဘယ်လိုခေါ်မလဲလူအဖွဲ့အစည်းတည်ဆောက်ရေးဆိုပြီးပြောနေတာဖြစ်တာ။အဲ့ဒါဘလောက်အကျိုးရှိမယ်မရှိဘူးဆိုတာကတော့အစိုးရတွေကပေချာစနစ်တကျကြီးစုပြီးတော့ဟိုတောင်းဆိုတင်တာတောင်းဆိုလျှော့တင်တာလျှော့အဲ့ဒါမျိုးတွေလုပ်ရလိမ့်မယ်ထင်ပါတယ်။ကျမတို့သိပေးချမသိဘူးဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ကိုအောင်သူငယ်သဘောထားအောင်ခင်ဗျအခုကျွန်တော်တို့ကာချုပ်ခီးစင်ရှိတယ်နာဒီတော်ဆက်ဆူရှိသွားဖို့ရည်ရှိနေဆိုတော့ဒီခီးစင်ရန်นี่ကျွန်တော်မြန်မာနိုင်ငံအတွက်ဘာရင်များဘလောက်ထိအဆိုးကောင်းမျောလင့်နိုင်ကြရည်ရှိမယ်လို့ယူဆတယ်ကောင်းသူငယ
်ဟုတ်ကဲ့ဟိုကျွန်တော်ထင်တယ်ဒေါ်ဆန်းစုကြည်သွားတဲ့ခီးစင်ကခုနပြောတဲ့ဘီအာတိုင်းပေါ့နော်ပိုလမကြီးရဲ့ဟိုပုံမှန်လုပ်တဲ့ဟိုအစည်းအဝေးကိုသွားတက်တဲ့သဘောပါပဲဆိုတော့ဒါမဲ့အရေးကြီးတာတော့ဒီလုတ်တဲ့အစည်းအဝေးတွေအပြင်မှာဒီနိုင်ငံခေါင်းဆောင်ချင်းချင်းတွေ့ကြတာတွေရှိပါလိမ့်မယ်အဲ့ဒီအချိန်မှာတော့မြန်မာပြည်နဲ့ပတ်သက်တဲ့ဟိုဆုံးဖြတ်ချက်တွေလုပ်ဖို့ရှိတယ်နောက်တစ်ခုကကျတော့လည်းအခုကျွန်တော်တို့နဲ့တရုတ်နိုင်ငံနဲ့ဆိုလို့ရှိရင် CMEC ခေါ်တာပေါ့နော်2018နောက်နှစ်နောက်ဆုံးပိုင်းမှာဟိုလုတ်ထားတဲ့သဘောတူညီချက်ရှိပါတယ်အထူးသဖြင့်တော့တရုတ်မြန်မာဟိုစီးပွားရေးဈေးညံလမ်းမကြီးဆိုတဲ့ဟာမျိုးပေါ့ဆိုတော့ဒီစာချုပ်နဲ့ပတ်သက်တဲ့အသေးစိတ်ကိစ္စတချို့စာရုပ်တွေကိုကျွန်တော်ဆင်းနေအခုဒေါံဆန်းစုကြည်သွားတဲ့ခီးစင်မှာလက်မှတ်ရေးထိုးလိုက်မယ်လို့ထင်ပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ကတော့ပြောမယ်ဆိုလို့ရှိရင်ဟိုတစ်ဖက်မှာလည်းဟိုအကောင့်ချက်တွေရှိပါတယ်တစ်ဖက်မှာလည်းကျွန်တော်တို့စိုးရိမ်စရာတွေရှိတယ်လို့ထင်ပါတယ်နောက်တစ်ခုကကျတော့ကာယုတ်ခီးစင်နဲ့ပတ်သက်လို့ကတော့ကျွန်တော်မြင်တာကတော့ဟိုတရုတ်နိုင်ငံအစိုးရကပုံမှန်စီစဉ်နေတဲ့ခီးစင်တွေရှိပါတယ်အထူးသဖြင့်မြန်မာစစ်တပ်ဆိုလို့ရှိရင်သူကအရင်တော့ကတော့တရုတ်လက်နက်တွေကိုအားကိုးခဲ့တယ်။တစ်ချိန်မှာကျတော့တရုတ်လက်နက်တွေစီကနေဖယ်ပြီးတော့အခုလက်ရှိဟိုယူကရိန်းတို့ရုရှားတို့ဘက်ကိုပြောင်းသွားတဲ့သဘောမျိုးတွေရှိပါတယ်။ဆိုတော့အဲ့ဒီအနေအထားမှာတော့ကျွန်တော်ထင်တယ်တရုတ်ဘက်ကလည်းပြန်ပြီးတော့ဟိုစီယုံလာတို့တရုတ်ချစ်ကတ်တာတို့ပုံမှန်တွေ့ဆုံလာတဲ့ဒါတွေရှိနိုင်မယ်လို့ထင်ပါတယ်။တခုတော့ရှိရဲ့အရင်တော့ကဆိုလို့ရှိရင်ပုံမှန်အဖြစ်ဦးသိန်းစိန်လက်ထက်မှာဆိုလို့ရှိရင်ကျွန်တော်တို့သမရလုပ်တဲ့လူတွေကတရုတ်နိုင်ငံကိုနှစ်စင်ဟိုအနည်းဆုံးတစ်ခေါက်တော့သွားတယ်ဟာမျိုးပေါ့နော်ဆိုတော့အခုလက်ရှိအနေထားမှာတော့ဟိုသမရဥထင်ညော်တော့တစ်ခေါက်သွားပါတယ်ဆိုတော့သမရဥဝင်းမြင့်ကာလာမှာတော့အခုချိန်ကြီးတော့ဟိုတစ်ခေါက်မှမသွားဘူးသေးဘူးဆိုတော့အနေထားမျိုးတော့တွေ့ရပါတယ်ခင်ဗ
ျဟုတ်ကဲ့ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းမှာမှာရောက်နေပါပြီဆိုတော့သူတို့လည်းလှည့်ပေးကြပါတယ်အရင်ဆုံးကတော့ကျွန်တော်မြန်မာနိုင်ငံကကိုစလိုက်ပွေကုန်းမှာစလိုက်ပွေကုန်းသဘောထားလဲဆွေးနွေးကျင်တာမင်းမြင့်နေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြင့်နေမှာခင်ဗျ
ကျွန်တော်ပြောချင်တဲ့ဥစ္စာကတော့ဒီကချို့သွားတဲ့ကိစ္စကအတရုတ်ကနေနေကင်ကြီးရောတမရောတရုတ်သားချင်းဖိအပ်ပေးနိုင်စိုးနိုင်ငံဖြစ်တဲ့အတွက်ကျွန်တော်ကတော့မင်းချန်တွေ့တော့မျောလင့်နေတော့ပဲမျောလင့်ပါလေလို့သို့တော့စီးပွားရေးကိစ္စနဲ့ပတ်သက်လိုက်ရင်တော့လောင်ဆန်းစုကြားသွားတဲ့ခါမှာပြင်ပဟိုအဆက်ဟိုဗါလေတွေ့ဆုံတဲ့ချိန်မှာမျိုးစုံကိစ္စတွေဘာလို့ဖိအပ်ပေးလာမယ်ဆိုရင်တော့ဂျန်တဲ့ဥစ္စာတွေကတော့ကျွန်တော်တို့ကတော့ပလီယာမျိုးဥစ္စာကတော့ဆုံဆုံမှုတွေပဲကျွန်တော်လေးရမလားမသိဘူးတော်တော်ဟိုကဂိမ်းချင်းကိစ္စမှာတော့တရုတ်ကိုတော့ကျွန်တော်တို့ကဘာပဲဖြစ်ဖြစ်အကူအမဲပုံစံဖြစ်နေဆိုလို့ဆိုနေနေဆွေးနွေးချင်တာပါဒီလို
ဟုတ်ကဲ့ကိုဆိုင်ဖွဲ့ကဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့ကိုနေဦးလင်းဖြစ်ပါတယ်စင်ကူနိုင်ငံမှာရောက်နေတဲ့ကိုနေဦးလင်းလည်းဆွေးနွေးလို့ရပါတယ်ခင်ဗျအ
ခုလက်ရှိဘာပေါ့ဗျာဟိုနိုင်ငံရေးအာဏာရနေတဲ့ NLD ပါတီရဲ့လူတွေစဉ်းစားပုံကဟိုဒီတိုင်းဒီဟာစစ်တပ်မပါလို့ရှိရင်တိဆောက်လို့ရတယ်ဆိုတဲ့အတွေးခေါ်ရှိနေတာပေါ့နော်အဲ့ဒီအတွေးခေါ်တိုင်းပဲအနောက်အုပ်စုကလည်းအားပေးတာပေါ့အားပေးတဲ့အတွက်ကျွန်တော်တို့ကတရုတ်ပြည်ချင်းကျွန်းရင်ဝင်နဲ့ရောက်တဲ့ရောက်ပိုရောက်သွားတာပေါ့ဗျာအခုတော့တကယ်တော့နိုင်ငံရေးပဲတော့ဟိုစစ်ရေးကိုခဲထားပြီးတော့နိုင်ငံရေးစကားပြောမယ်ဆိုရင်တောင်မှကျွန်တော်တို့ကတရုတ်နဲ့ဟိုချင်းကျွန်းရင်ဟိုရုံကြောက်ကြီးကြောက်နေအမှန်တမ်းပြောရလို့ကျွန်တော်တို့ကအနောက်ကိုရွှေ့ကျင်တာကိုအဲ့တော့ကွန်မြူနီကလှုပ်ပြီးတဲ့အတွက်ကျွန်တော်တို့ကအနောက်ကိုရွှေ့လို့မရဘူး။ရှင်းပြတရုတ်ဘက်ကပဲပိုရောက်သွားတဲ့သဘောရှိတယ်။အဲ့ဒါကြောင့်သူကဒီတရုတ်ပြည်ကနိုင်ငံကခုနသူတေပြည်တို့ဘာလို့ဘယ်လိုပဲပြောပြောဖြစ်စင်နေဘယ်လိုပဲပြောပြောဗမာနိုင်ငံမှာစစ်တပ်ကရေလျူရှုလို့မရဘူးဆိုတာသိတဲ့အတွက်စစ်တပ်နဲ့ခေါ်ပြီးတော့ကြီးတယ်။ဒီအချက်။နေ့တစ်ခါနိုင်ငံရေးကောင်းတော်ကနိုင်ငံတစ်ခုကနိုင်ငံရေး လှုပ်ရှားမှုရှိရဒါကြောင့် NLD ကိုခေါ်ပြီးပြောတယ်ဒါပဲအဲ့တော့ဒါကိုခွင့်ကောင်းယူပြီးတော့အနောက်အစုကဟိုလိုလှုပ်ပါလားဒီလိုလှုပ်ပါလားလို့လုံနေပြီးကာလပတ်တော့ကျွန်တော်တို့ကတရုတ်ပြည်ရဲ့ဦးချေတစ်ချောင်းချင်းချေတစ်ချောင်းချင်းပို့ရောက်သွားမယ်လို့ပဲကျွန်တော်ကညင်းအဲ့ဒါပါပဲ
ဟုတ်ကဲ့ကိုနေဦးလေးဆွေးနွေးတဲ့အထက်အချက်တစ်ချက်ကိုကျွန်တော်ဒီသုံးသပ်ကျေပုဂ္ဂိုလ်နှုတ်ကိုကျွန်တော်ပြန်ပြီးဆွေးနွေးစီချင်ပါတယ်အထူးသဖြင့်ဒီမြန်မာနိုင်ငံနဲ့တရုတ်နိုင်ငံဆက်ဆံရေးကြောင့်ဒီနိုင်ငံတကာဆက်ဆံရေးကိုရိုက်ခတ်လာနိုင်တဲ့အခြေအနေပေါ့နော်ဆိုတော့ဒီမြန်မာနိုင်ငံကဒီနိုင်ငံညာဆက်ဆံရေးမှာဘယ်မလိုက်မှုကိုပဲကျင့်သုံးနေဆိုပြီးတရားဝင်လည်းကြေညာထားပါတယ်ဟိုဘယ်မလိုက်မှုဟာတော့ဒါပေမဲ့ကင်ဆွတ်ထားရဆိုပေမဲ့လက်ရှိအခြေအနေမှာဟိုတစ်ဖက်ကပိုရင်းနေတဲ့အခြေအနေမျိုးများဖြစ်နေသလားဆိုတော့ကိုနေဦးလင်းလည်းအဲ့ဒါကိုထောက်ပြပါတယ်အထူးသဖြင့်ဒီအနောက်နိုင်ငံတွေကဒီမြန်မာနိုင်ငံလူ့ခွင့်ပြဿနာတွေနဲ့ပတ်သက်လို့ဝေဖန်တာတွေဖိအားပေးတာတွေရှိနေတဲ့အခြေအနေမှာတရုတ်နိုင်ငံကတော့ဟိုဒီလိုဖိအားတွေကိုတော့သူကကြားနေဝေကောက်ဝဲပေးနေတာဆိုတော့အခုချိန်မှာဒီဗမ်မလိုက်မူဝါဒကျင့်သုံးနေဆိုပေမဲ့လက်တွေ့ပဂရိအခြေအနေမှာတရုတ်နိုင်ငံဘက်ကပိုရိုင်းရိမ့်နေတယ်လို့ပြောနိုင်တယ်လားဒေါက်တာလက်ကျော်ဆိုအရင်ဆွေးနွေးပြပါလားခင်ဗျ
အခုလုံးလုံးစေရတော့အဲဟိုစစ်တပ်ပဲဖြစ်ဖြစ်ဒေါအောင်ဆန်းစုကြည်ပဲဖြစ်ဖြစ်ဘလောက်ပဲအနောက်နိုင်ငံကိုလိုလားလိုလားအနောက်နိုင်ငံကတလောက်ရเสียမှရှိအောင်ပြောတာဒေါအောင်ဆန်းစုကြည်ဆိုလဲစုတွေတစုပြီးတစုဟိုတကယ်ကိုဟိုဘလို့ခေါ်မလဲရဲရဲဆက်ဆက်လုံနေတာလေအဲ့တော့ဘလောက်ပဲဟိုဒေါအောင်ဆန်းစုကြည်ဖြစ်ဖြစ်စစ်တပ်ပဲဖြစ်ဖြစ်ဟိုအနောက်နိုင်ငံနဲ့ပေါင်းရင်ပေါင်းရင်သူကပေါင်းလို့မရအောင်လေအဲ့ဒါကြောင့်မလို့တရုတ်ဘက်ကပိုပိုရင်းရတယ်ဆိုတာအမှန်ပဲနောက်တစ်ခုကတရုတ်ကသူကဆက်ဆံတဲ့အခါမှာသူကလက်တွေ့အကျိုးဖြစ်ရေးပေါ်ကပဲဆက်ဆံတယ်ဒီလူအခွင့်အရေးတို့ဘာလို့ဒီအနောက်နိုင်ငံကပြောနေတာနဲ့ပတ်သက်လို့တရုတ်ကဒါကိုအဲဆန်ကျင်ဆန်ညွှန်းနှစ်ရက်နဲ့ပြောတယ်ဆိုပြီးသူကတော့မှအပြောမခံဘူးသူ့ကိုပြောလဲသူကမခံဘူးသူများလဲသူကမပြောဘူးဒါကြောင့်မလို့သူ့ပုံကတချို့နိုင်ငံတွေကဒီအနောက်နိုင်ငံတအားဖြာပေးတဲ့ပေးခံရတဲ့လူတွေကအဲတရုတ်နဲ့ဆက်ဆံရတာနည်းနည်းပို့ပြီးတော့အဆင်ပြေတယ်လို့ဖြစ်တာပေါ့ဒါကြောင့်မလို့ဒေါအောင်ဆန်းစုကြည်ပဲဖြစ်ဖြစ်ကာကျုံမင်းအောင်နိုင်ပဲဖြစ်ဖြစ်တရုတ်ပြည်ကိုလာနေရတာဖြစ်တယ်မင်းအောင်နိုင်ဆိုတော့ပြောင်းပြောထားတာပဲသူအမေရိကကိုသွားလေချင်ပါတယ်အမေရိကပဲမလဲရသေးတာဆိုပြီးသူပြောနေတာပဲဥရောပနိုင်ငံတွေသူလဲလို့ရတယ်အမေရိကသွားလို့မရဘူးသူတို့သွားချင်တာအမေရိကပဲအမှန်ပဲလေဖိတ်မှမဖိတ်တာဘယ်လိုလုပ်မလဲအဲ့တော့ဒါဟာဗမာပြည်အနေနဲ့ဘသူကိုတွေးကျင်တယ်ဘသူကိုမတွေးကျင်ဘူးဆိုတာမဟုတ်ဘူးအနောက်နိုင်ငံကိုကကျမတို့ကိုကျင်ထားတာဖြစ်တယ်ရเสียမှရှိအောင်ပြောထားတာဖြစ်တယ
်ကျွန်တော်ဆိုတော့ကိုအောင်သူညင်းကိုဆက်ပြီးဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဒီဗမ်လိုက်မူဝါဒကိုမြန်မာနိုင်ငံကကင်ဆယ်ထားရဆိုရင်လည်းလက်တော်အခြေအနေတွေအရပါလေတရုတ်နိုင်ငံဘက်ကရက်နေရဟိုပုံရင်းနေဆိုတဲ့အမြင်တွေရှိပါတယ်ဒီမြန်မာစိုးရခေါင်းဆောင်တွေဒီဟိုတရုတ်နိုင်ငံကိုအသွာလာများနေတဲ့အချိန်မှာပဲဒီအရင်စိုးရအသည့်ဖြစ်နဲ့တက်လာကြတာဒီဒေါအောင်ဆန်းစုကြည်အနောက်နိုင်ငံတွေကိုဟိုအသွားလာရှိပေမဲ့အခုဆိုရင်တော့ဟိုမသွားတော့ကလည်းဖြစ်နေပြီဆိုတော့ဒါကဒီအနောက်နိုင်ငံတွေနဲ့ဆက်ဆံရေးမှာအနေဒီစိုးရအနေနဲ့အရင်ထက်စာရင်ကင်းကွာလာတယ်လို့ပြောနိုင်တယ်လားကိုအမင
်းဟုတ်ကဲ့ဟိုရေဘူးရအဖြစ်တော့ဒီကျွန်တော်တို့ရိုဟင်ဂျာပြဿနာပေါ့ဗျာဒီရခိုင်ပြည်နယ်မြောက်ပိုင်းမှာပြဿနာတွေတက်ပြီးတော့ဒီအထူးသဖြင့်တော့အနောက်အုပ်စုဘက်ကပြအားပို့ပြလာတဲ့သဘောမျိုးရှိပါတယ်ဆိုတော့အဲ့ဒီအနေထားမှာပဲကျွန်တော်တို့ဘက်ကလည်းဟိုဘယ်လိုခုခံမယ်ဆိုရဲမဟာဗျူဟာသိချာမသိတော့ဘောဗျာဆိုတော့ဒီနေသားမှာပဲအနောက်အစုနဲ့တဖြည်းဖြည်းကင်းကွာလာတယ်တရုတ်ကပုံနီးလာတယ်ဆိုတော့သဘောမျိုးရှိပါတယ်ဆိုတော့နောက်တစ်ခုကစိတ်ဝင်စားချက်ကောင်းတာကလည်းကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်တော့အခုတရုတ်ကကျူပန်းလိုက်တဲ့ BRI ခေါ်တော့ဗောဗျာဒီအခုပိုလမဒီကြီးစီပန်ကိန်းဆိုတာကပြောမယ်ဆိုလို့ရှိရင် Globalization နောက်တစ်မျိုးလို့ပြောလို့ရပါတယ်တရုတ်ကြီးတရုတ်ခံနဲ့တရုတ်ကလည်းနောက်ထပ်သူဘာသာသူဟိုသွားမှုဖို့ကြိုးစားတဲ့ globalization တမျိုးဖြစ်လာပါတယ်။ဆိုတော့အဲ့ဒီအပြင်မှာနောက်ထပ်စိတ်ဝင်စားစရာပေါ့။အဲ့ဒီနေသားမှာတရုတ်ကပြောတာကသူ့ကိုယ်သူ peaceful rights လို့ပြောပါတယ်။ဘယ်နိုင်ငံမှနေမှာတော့ရမဖြစ်ဘူး။သူဘာသာသူဖွံ့ဖြိုးတိုးတက်ရေးအတွက်လိုလားတဲ့ဆိုတဲ့ဟာမျိုးတရုတ်ဘက်ကပြောလာတဲ့အနေအထားတွေရှိပါတယ်။ဆိုတော့ဒီနေသားအောက်မှာတော့ဟိုကျွန်တော်တို့ကအင်ကြီးချင်းလည်းဖြစ်တယ်။အင်အားကြီးလည်းဖြစ်တယ်ဆိုတဲ့နေသားမှာတချို့ကိစ္စတွေကတော့ကျွန်တော်တို့ညင်းလို့မရဘူးဗျဟိုပေါင်းပြီးတော့လုပ်ကြရမှာပဲဆိုတော့ဒါပေမဲ့ပြဿနာကကျွန်တော်တို့မြန်မာနိုင်ငံရဲ့အကျိုးစီးပွားကိစ္စပေါ့နော်ဆိုတော့အဲ့ဒီမှာအမျိုးသားအကျိုးစီးပွားဆိုတာဘာလဲဆိုတာပြန်ပြီးတော့အသေးပဲဖွင့်ဖို့တော့တချို့ကိစ္စတွေမှာလူကောင်းလူပါလိမ့်မယ
်ဟုတ်ကဲ့ကောသူညင်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေါင်းကိုရယ်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်နောက်တူလည်းလေလိုင်းမှာရှိနေပါသေးတယ်ကိုတန်းမောင်မြန်မာနိုင်ငံဖြစ်ပါတယ်ကိုတန်းမောင်သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကတရုတ်ပြည်နဲ့ဆက်ဆံရတာပြည်သူလူထုကဒုက္ခရောက်ပါတယ်စစ်ဆိုးရပဲစစ်အာဏာရှင်ပဲသူကအသာရရပါတယ် ကျွန်တော်တို့ပြည်သူအနေနဲ့အခုမှတရုတ်ပြည်သွားမယ်ဆိုတန်ရုံသွားရင်ဟိုဟိုတယ်ဘူကင်ပြရတယ်လေရင်လည်းမှအသွားပြန်ပြရတယ်ဗီဇာတောင်းရင်ဗီဇာထဲမှာစောင်းတယ်အများကြီးရှိပြီးတော့အသွားလာရှိပြီးတော့အဲ့တော့ဟိုတယ်လည်းမှပြရသေးတယ်လေရင်လည်းမှပြရသေးတယ်နော်ကျော်ဒီနေသားမှာရှိတဲ့လူတွေဆိုလည်းဟိုမှာကျွန်တော်ကြောက်ဝိုင်းမှာရှိတဲ့လူဆိုရင်အခုဆို20ရာခိုင်နှုန်း30ရာခိုင်နှုန်းပစ္စည်းပြန်ပြီးတယ်အများအားဖြင့်မြန်မာဘက်ကမျက်နှာတဲ့လူတွေမြန်မာဘက်ကအများအားဖြင့်မျက်နှာနေရတာအဲ့တော့ဟိုသွားတဲ့တိုင်ဟာလားကာဂျိုကောဟာလားဘုပ္ပါဟာလားအမေစုရောဟာလားတို့ဒီတီတူတွေအတွက်ဘာပြောပေးမှာလဲကျွန်တော်နိုင်ငံအတွက်ဘာလို့အထူးရှိမှာတော့နောက်ဒီလက်နက်ကငင်းငင်းရေးဆိုတာကတကယ်တမ်းကတို့တိလောက်ပြောမယ်ဆိုရင်လက်နက်ကအဖွဲ့ပေါင်းစုံကရှမ်းအဖွဲ့ပဲတရုတ်နဲ့လွတ်တာများပါတယ်အဲ့တော့ဒီလက်နက်ပိုင်ကိုဆွဲလို့လဲသူကတရားရုံးလဲသူခေါ်ချိန်ချောက်တယ်ဟာလားဤပညာလဲသူတို့ပေးထားတယ်ဒီလိုဒီမျိုးစုံဟိုမျိုးလက်ခံလိုက်လက်မခံရင်ဘုပ္ပါကဟောသူတို့ကချိန်ချောက်တဲ့ပုံစံမျိုးနဲ့လို့ပြောခဲ့ပါလေဒါရရဟိုအကြီးကြီးတွေဟိုပြီးပါလေ
ဟုတ်ကဲ့
ဟုတ်ကဲ့ကို
ဟုတ်ကဲ့ကိုသားမဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဒီ Facebook ကနေကိုတိုင်းရကျွန်တော်တို့မှတ်ချက်ပေးနေရတချို့လဲရှိပါတယ်သူကတော့ U2 ဆိုတဲ့အကောင့်မှာသူကမြန်မာဘက်မလန်နိုင်ငံလို့ပြောရမှာတော်ခက်ပါတယ်တရုတ်ကအခွင့်ကောင်းယူရပါတယ်ဆိုပြီးတော့သူကပြောပါတယ်နောက်ထပ်ကျွန်တော်တို့ Facebook ကနေပေးပို့ထားတဲ့မှတ်ချက်တချို့ကိုလည်းဖတ်ပြခြင်းပါတယ်ကျော်ထွေးဆိုတဲ့အကောင့်ပိုင်ရှင်ကတော့မြန်မာပြည်သူတွေအတွက်ကောင်းကျိုးတဲ့ဆွေးကြတာများမယ်ထင်ပါတယ်စစ်ကောင်းဆောင်တွေစီမံကိန်းလုပ်ခဲ့သမျှလက်ရှိအစိုးရကအကောင့်ထဲပုံနေရတာပါတဲ့အစိုးရကပွဲစားသဘောလောက်ပဲအာဏာရထားတဲ့သဘောလားမသိပါဘူးဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ willing ဆိုတဲ့အကောင့်ပိုင်ရှင်ပါသူကတော့ရှိသမျှတရားကိုရောင်းစားပြီးတိုင်းနယ်လက်နက်ကိုင်အဖွဲ့တွေကိုထိန်းချုပ်ဖို့ကြိုးစားမှာပါတဲ့ဒေါ်စုနဲ့မင်းအောင်လိုင်းဆွေးနွေးပြီးပါပြီမြေဆုံလဲပေးမှာကုမင်းရထားလန်းလဲဖောက်မှာရှိသမျှတရားပေးပြီးတိုင်းနယ်သားတွေကိုတရုတ်ကလက်နက်မထောက်ပံ့မှုဖားပြီးပြောမယ်ဆိုတာရှင်းရှင်းလေးပါပဲနောက်တစ်ခုကတော့မင်းသားကြီးဆိုတဲ့အကောင့်ပိုင်ရှင်ပါကိုချင်းချင်းမြင်ညွတ်တော့တိုင်းသားလက်နက်ကိုင်လဲတရုတ်ကျောက်ကသူမြန်မာတက်မလို့လဲတရုတ်ကျောက်ကဂျားတွေကပြည်သူကတော့အစ်စ်ပါဆိုပြီးရေးပါတယ်နောက်ထပ်ကျွန်တော်တို့အီးမေးလ်ပို့ထားတာတချို့လည်းရှိနေပါသေးတယ်အရင်ဆုံးစာတစ်စောင်ကတော့မိတ္တလာမျိုးကဦးစိန်မောင်ရဲ့စာပါမဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျမြန်မာပြည်သူလူထုတချို့ကတော့တရုတ်ကမြန်မာကိုအကျိုးလိုလိုညောင်ရီလောင်းနေတယ်လို့ထင်မြင်နေကြပါတယ်ဘသူတွေမှကိုကျိုးမရှိဘဲနဲ့တခြားသူကိုဥစ္စာဒဏအကုန်ကြခံပြီးရေရှည်အကျိုးစီးပွားအတွက်ကူညီနိုင်ကြမှာမဟုတ်ပါဘူးဆိုတဲ့သဘောကိုတော့ထည့်သွင်းစဉ်းစားသင့်ပါတယ်အကျိုးတူပူပေါင်းဆောင်ရွက်နိုင်ရေးကိုသဘောတူလက်ခံဆောင်ရွက်နိုင်မှုကိုသာကိုယ့်ဘက်ကစဉ်းစားချင့်ချိန်ညှိနှိုင်းဆောင်ရွက်ရမှာဖြစ်တယ်လို့ဆိုချင်ပါတယ်မြန်မာနိုင်ငံပေါ်မှာတော့တရုတ်သဘောထားပြောင်းလဲလာပါပြီဒါကြောင့်အခုတက်မတော်ကာကွယ်ဦးစီးချုပ်နဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တို့တရုတ်ပြည်ကိုသွားတဲ့ကိစ္စမှာတော့တရုတ်မြန်မာဆက်ဆံရေးအခြေအနေကိုအနောက်ဥစုကသိမြင်ပြီးတော့ထင်းသလိုအနိုင်ယူဖိနှိပ်မှုမပြုနိုင်အောင်ကာကွယ်တားဆီးလိုက်တဲ့သဘောဖြစ်နိုင်ပါတယ်။နှစ်နိုင်ငံအကျိုးတူကူညီပံ့ပိုးဆောင်ရွက်ရေးအတွက်ခိုင်မြဲတဲ့သဘောထားကိုလည်းပြသရာရောက်တယ်လို့ထင်မြင်မိပါတယ်။မိမိနဲ့ပိုင်တဲ့နယ်မြေနယ်စပ်တွေမှာတိုက်ပွဲတွေဖြစ်နေတာဖြစ်လာမှာကိုမလိုလားတဲ့တရုတ်ရဲ့သဘောထားကိုဖြည့်ဆည်းနိုင်ရေးအတွက်ဝတ်တပ်ဖွဲ့အပါအဝင်အပြည့်ခန့်ရစဲရေး NCA ကိုလက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များကိုတရုတ်ကနားချတိုက်တွန်းဖိအားပေးရေးကိစ္စကိုလည်းအခုထပ်ပိုပြီးလှုပ်ဆောင်ဖို့တိုက်တွန်းကြလိမ့်မယ်လို့ထင်ပါတယ်မြန်မာနိုင်ငံနဲ့ဆက်ဆက်လက်တွဲကြရအောင်ပဲစီးပွားရေးလုပ်ငန်းတိုင်းအတွက်မြန်မာနိုင်ငံရဲ့ညီညွတ်ရေးဟာအဓိကလိုအပ်ချက်ဖြစ်တယ်ဆိုတာတရုတ်ကကောင်းကောင်းသိတယ်လို့ထင်မြင်ပါတယ်ရစ်ဆုံကိစ္စကတော့တခြားကိစ္စဖြစ်တဲ့အတွက်အခုခီးစင်မှာတော့ဆွေးနွေးကြလိမ့်မယ်လို့မထင်ကြောင်းပါခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင
်။နောက်ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတဲ့စာဆောင်ကတော့အမေရိကန်ပြည်သူ့မောင်တသနာရဲ့ပေးစာပါ။ကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
။စစ်အစိုးရအဆက်ဆက်လက်ထက်ပြည်သူကိုတောင်းဝန်မခံတဲ့စီးပွားရေးမူဝါဒတွေနဲ့ပွင့်လင်းမြင်သာမှုမရှိတဲ့ဆက်ဆံမှုတွေကြောင့်စိုးရိုးတွေကသာအစမတန်ခံခဲ့ရတယ်လို့ယူဆမိပါတယ်။ရေသွေးညံဖြင်းတဲ့ဈေးဝါနဲ့စားသောက်ကုန်တွေကဆလို့စားလို့ရေးလုပ်ငန်းသုံးပစ္စည်းတွေစက်မှုလုပ်ငန်းသုံးပစ္စည်းတွေအထိမြန်မာပြည်ထဲဝင်ရောက်လာပါတယ်။တခါပြည်တွင်းငင်းငိုင်းမတီးဆောက်နိုင်မှုကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေထိမ့်ချုပ်ထားတဲ့နေမြေတွေကနေတကားမရှိဒါမရှိဝင်ရောက်နေတာကြောင့်တရုတ်နိုင်ငံအတွက်ကြီးမားတဲ့အမျက်အစွန်းတွေရရှိနေပါတယ်တရုတ်ပြည်နဲ့ဆစ်ဆူရအဆက်ဆက်ချုပ်ဆိုထားတဲ့ကဏ္ဍပေါင်းစုံစာချုပ်တွေဟာလည်းနောင်မျိုးဆက်ပေါင်းများစွာကြုံခံဆက်တာအောင်ချိန်နိုင်ွယ်ရမမြင်နိုင်ပါအစိုးဆုံးကတော့အချုပ်ချာအာဏာကိုတလက်မမှအထိမခံဘူးဆိုတဲ့ဆစ်ဆူရအဆက်ဆက်လက်ထက်တရုတ်နိုင်ငံသားဆစ်ဆစ်သိမ်းပေါင်းများစွာကိုဝါရှန်ကိုကန့်အစရှိတဲ့တိုင်းသားမျိုးနွယ်စုအမည်တွေနဲ့နိုင်ငံသားကတ်တွေထုတ်ပေးထားရုံမကမြေယာဧကသိမ်းပေါင်းများစွာကိုစိတ်ကြိုက်လုကန်ွယ်ပေးထားခြင်းပါပဲ။နောက်ပြီးဝါဒေသဟာဆိုးရအုပ်ချုပ်မှုနဲ့လုံးဝခင်းကွာနေပြီးတရုတ်နိုင်ငံပိုင်နယ်မြေတစ်ခုလိုတောင်သတ်မှတ်လို့ရအောင်ဖြစ်နေပါပြီ။မြန်မာမျိုးသမီးတွေကိုဈေးပေါပေါနဲ့တရုတ်ငါးမယားတွေအဖြစ်ရရှိနေတာဟာလဲကြီးမားတဲ့ဆုံးရှုံးမှုတစ်ခုလို့ယူဆနိုင်ပါတယ်။ နောက်ပြီးမြောက်ပိုင်းလက်နက်ကိုင်အဖွဲ့အစည်းတွေရဲ့စီးရေးနိုင်ငံရေးစီးပွားရေးအားလုံးဟာတရုတ်နိုင်ငံနဲ့လုံးဝခင်းကွာလို့မရနိုင်တဲ့အတွက်တရုတ်ကမ္ဘာလမ်းစီမံကိန်းနဲ့ပြည်ထောင်ချင်းရဲ့ဆွေးနွေးပွဲတွေမှာဒီမြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေအားလုံးကိုဟန်ချက်ညီညီအသုံးချမှာအသေးကြပါပဲအကြောင်းကတော့ဒီဒေသမငြိမ်းချမ်းပဲသူ့ရဲ့မဟာဗျူဟာစီမံကိန်းတွေကိုစလို့မရနိုင်လို့ပါမြေစုံစီမံကိန်းဟာတရုတ်နိုင်ငံအတွက်နိုင်ငံရေးအရမြန်မာနိုင်ငံကိုဖိအားမျိုးမျိုးပေးလို့ရနိုင်တဲ့စီမံကိန်းလို့ပဲယူဆမိပါတယ်ဒီလိုတစ်ဖက်သက်ဖြစ်နေတဲ့နိုင်ငံရေးစီးပွားရေးငြိမ်းချမ်းရေးအခွင့်အလမ်းတွေပိုင်ဆိုင်ထားတဲ့တရုတ်နိုင်ငံကိုအမေစုဦးဆောင်တဲ့ပြည်သူ့အစိုးရကထူထောင်လို့တဲ့အချိန်တို့အတွင်းမှာနှွေးထွေးတဲ့ရင်းနှီးချစ်ကြည်မှုတွေပြတ်မသွားအောင်နဲ့တာဝန်ယူမှုတာဝန်ခံမှုအပြည့်အဝရှိပြီးပွင့်လင်းမြင်သာမှုရှိတဲ့ဆက်ဆံရေးတွေထားရှိနိုင်ဖို့တိမ်မွေ့တဲ့နိုင်ငံရေးသံတမန်ရေးနီးပြူဟာတွေနဲ့ချမှတ်ဆောင်ရွက်နေတာကြောင့်အမေစုရဲ့တရုတ်ခီးစဉ်အတွင်းမှာပြည်သူတွေချင်းနဲ့နိုင်လောက်တဲ့ရလဒ်ကောင်းတွေရနိုင်လိမ့်မယ်လို့ယုံကြည်မိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါအမေရိကန်ပြည်အောင်စုရဲ့မောင်တက္ကနာရဲ့စာပါနောက်စာတစ်စောင်ကတော့ပြည်မနာဖို့ကြီးဆိုပြီးကျွန်တော်တို့ပြဖို့ထားတာပါမနက်လောက်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်နွားကွဲရင်ကြားဆွဲဆိုလိုရင်းအတိုင်းပါပဲတဲ့မြန်မာပြည်ကြီးသွေးမစည်းမငြိမ်ညွတ်ကြတော့တရုတ်ကြီးအချိုက်ဖြစ်ပြီပေါ့လေတဲ့ကျွန်တော်တို့ရဲ့နိုင်ငံကြီးကြီးကရှင်းမရအောင်ရှုံနေတာမဟုတ်ဘူးဗျမရှင်းမဲ့ရှုံအောင်လုပ်နေကြတာပါအထူးကကတော့စေတနာအနစ်နာနားလည်မှုခွင့်လွှတ်မှုတွေမရှိကြလို့ပါတရုတ်ကတော့စီးပွားရေးအရသာကျွန်တော်တို့နိုင်ငံနဲ့ဆက်ဆံတာပါပဲတဲ့လူအခွင့်ရေးတို့လွတ်လပ်မှုတရားမျှတမှုတို့ကိုတော့တရုတ်စီကမျှော်လင့်စရာမရှိတလောက်ပါပဲဒီလိုအနောက်နိုင်ငံနဲ့ခက်ဆိုင်ဆိုင်ဖြစ်လေတရုတ်လက်ထဲတစ်ဖြည်းဖြည်းကျဆင်းလာရလေပါပဲပြည်သူအစိုးရအနေနဲ့ခက်ခဲစွာရုန်းကန်နေရတာနားလဲပါတယ်ဒါပေမဲ့တရုတ်ရဲ့ကစားကွက်ထဲမကြောက်စေပဲတရုတ်နဲ့အနောက်နိုင်ငံတွေကြားလဲလဲဝဲဝဲလှုပ်ရှားနိုင်ပါမှနိုင်ငံအတွက်များစွာအကျိုးရှိမယ်ဖြစ်တဲ့အကြောင်းကြံပြုလိုပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဒါတော့သူစာကတော့ကိုချင်းချင်းမညီညွတ်လို့သူများအားကိုးနေရတယ်ဆိုတော့အဓိကထောက်ပြပါတယ်ဆိုတော့ကျွန်တော်တို့စီစဉ်အဆုံးသတ်ဖို့ကျွန်တော်2မိနစ်လောက်ချိန်ရပါသေးတယ်အချင်းကျုပ်အပိတ်အနေနဲ့ပေါ့လေကျွန်တော်ဟိုဆွေးနွေးစီရင်တာတော့ဒီမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကဒီနိုင်ငံရေးအင်အားစုတွေအစိုးရနဲ့စစ်တပ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားမှာလဲဟိုတင့်မြတ်မှုတွေမရနိုင်နေတဲ့အခြေမျိုးမှာဟိုနိုင်ငံတကာဆက်ဆံရေးဆိုတာကလည်းစိုင်းထားလို့ရတဲ့ကိစ္စမျိုးမဟုတ်ပါဘူးဆိုတော့အခုလိုကြားကာလမျိုးမှာပေါ့လေမြန်မာနိုင်ငံအနေနဲ့နိုင်ငံတကာဆက်ဆံရေးအထူးသဖြင့်ဒီတရုတ်နိုင်ငံနဲ့ဆက်ဆံတဲ့နေရာမှာဘယ်လိုပုံစံမျိုးဆက်ဆံတင်တယ်လို့ယူဆလဲဒေါက်တာလက်ကျော်စောအရင်ဆွေးနွေးပြပါလားခင်ဗျာ
ဟုတ်ကျမကြည့်တာကတော့လေဟိုကျမတို့ဗမာနိုင်ငံရဲ့အခြေခံကိုကြည့်ရင်ကိုကျမတို့နိုင်ငံကအကြဆင်းနိုင်ငံမဖြစ်ဘူးတမေပဲအမတန်းကိုအင်အားချိနေပြီးတော့ခုနကဟိုစာရီထဲမှာရေးထားသလိုပဲတိုင်းပြည်လဲဟိုအတွေးခေါ်ရပေါ့နော်အစိတ်စိတ်အမှောင်အဝါဖြစ်နေပြီးတော့အဲ့လိုဖြစ်နေတဲ့အချိန်မှာကျမတို့အတွက်ကဟိုလက်ဥမှုမဲ့သလိုဖြစ်ပါလေအဲ့လိုခါမျိုးမှာကျမတို့ဒီပတ်ဝန်းကျင်ဒေသကြီးကအဲပြတော့မယ်နိုင်ငံကြီးတွေရဲ့တဏ္ဍာပြည်ဟွာခြေလမ်းကြီးကြားထဲမှာကိုယ်နိုင်ငံအတွက်ကောင်းကောင်းကောင်းကောင်းလုပ်ရမှာပဲအဲ့တော့အားလုံးနိုင်ငံအားလုံးနဲ့ဆက်ဆံရေးညီညွတ်အောင်လုပ်ရမယ်ဆက်ဆံရေးကောင်းမွန်အောင်လုပ်ရမယ်ခုနကလည်းဟိုမောင်တသနာလာမသိဘူးအဲ့ပြောသလိုပဲအခုကျမတို့နိုင်ငံကတရုတ်ပြည်ရဲ့မဟာပြည်ဟွာလမ်းအဲပိုလမ်းမှာကိစ္စရှိတယ်အိန္ဒိယရဲ့အခြေမျော်လမ်းမှာရှိတယ်တခါဂျပန်ရဲ့ဝင်နေနေလည်းရှိတယ်အဲ့ဒီဟာတွေအားလုံးကိုကျမတို့ကကိုတိုင်းပြည်အတွက်လဲလဲဝဲဝဲဟိုဘလူးခွန်လဲအကွက်ကြကြစီစဉ်ပြီးတော့အလုပ်လုပ်မယ်ဆိုရင်ဖြစ်နိုင်ပါတယ်ဘယ်နိုင်ငံနဲ့မဆိုကျမတို့ကကောင်းမွန်အောင်ဆက်ဆံမှုလုပ်တယ်တနိုင်ငံနဲ့ပဲပေါင်ပြီးနောက်တနိုင်ငံကိုရန်လို့ဖို့ဆိုတာမဖြစ်နိုင်ပါဘူးဒီခေတ်မှာနိုင်ငံအားလုံးနဲ့ကျမတို့ကရင်းရင်းမြစ်မြစ်ကောင်းမွန်ဆက်ဆံမှုလုပ်တယ်ထို့တူတရုတ်ပြည်ကနိုင်ငံကြီးလဲဖြစ်တယ်အင်းနာချင်းနိုင်ငံလည်းဖြစ်တယ်ပြီးတော့သူကလက်ဦးမှုရှိရှိနဲ့သူ့ရဲ့ဟိုစီမံကိန်းတွေလုပ်နေတဲ့အခါမှာကိုယ်နိုင်ငံအတွက်ရတဲ့တရားရအောင်ယူနိုင်အောင်စူးစမ်းရလိမ့်မယ်ထင်ပါတယ်အဲခုနပြောလို့အန်ဒီရှိတဲ့ဟာတွေဟိုပြည်သူတွေမကျေနပ်နိုင်တဲ့ဟာတွေကိုတတ်နိုင်တဲ့နည်းအောင်တတ်နိုင်တဲ့ညော့အောင်ဒီအစိုးရအနေနဲ့လုပ်သင့်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ကိုအောင်သူကြီးသဘောရအောင်ခင်ဗျကျွန်တော်တို့အထူးသဖြင့်နိုင်ငံတကာဆက်ဆံရေးမှာတရုတ်နိုင်ငံနဲ့ဆက်ဆံရေးမှာကျွန်တော်မြန်မာနိုင်ငံအနေနဲ့ဆောင်ရွက်ဆောင်ရွက်ဘာတွေများလုပ်ဖို့လိုမလဲ
ဆိုတော့ကျွန်တော်တစ်ချက်ပဲပြောချင်ပါတယ်အထူးသဖြင့်ကအမျိုးသားအကျိုးစီးပွားခေါ်တာပေါ့ဗျာအဲ့တော့ကျွန်တော်တို့နိုင်ငံရဲ့အမျိုးသားအကျိုးစီးပွားဆိုတာပါလဲပေါ့ဆိုတာဗျာဟိုတရုတ်ပြည်ကလမ်းတစ်ခုဖောက်ခြင်းလဲအဲ့ဒါကတရုတ်ပြည်ဂျိုးအတွက်ဖြစ်ချင်ကောင်းဖြစ်မယ်ဒါပေမဲ့ဘဝပြည်အတွက်ကတော့ဖြစ်ချင်မှာဖြစ်မှာပေါ့နော်ဆိုအဲ့လိုအနေထားမှာကျတော့ကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားဆိုတာဟိုကြိုပြီးတော့ကျွန်တော်တို့ဖွင့်ဆိုတာမျိုးရှိစေပါတယ်ကျွန်တော်ထင်တာကတော့တတ်မတော်ပဲမိုင်းမှာသူတို့ဘာသာသူတို့ဖွင့်ဆိုရတာရှိတယ်ဒါပေမဲ့ energy အစိုးရအနေထားမှာကျတော့သူ့ရဲ့ပါတီတခုတည်းသဘောမဟုတ်ဘူးကျန်တဲ့အင်အားစုနဲ့ဥနိုင်မျိုးဖွင့်ဆိုတာလည်းလိုမယ်လို့ကျွန်တော်ထင်တယ
်ဒါ
တစ်ချက်ပါနောက်တစ်ချက်ကကျတော့ဟိုကျွန်တော်တို့တရုတ်ပြည်နဲ့ပတ်သက်ရင်ကျွန်တော်တို့သိတဲ့ဘ ഹു စုတကစိတ်နေလုံးနဲ့သူတည်တနာလုံကနေအကြမ်းလိုလိမ့်မယ်ထင်ပါတယ်
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ကိုအောင်သူငယ်ဒေါက်တာလာကျော်သောကိုရင်ပါဝင်ဆွေးနွေးတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့ဒေါက်တာရှင်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ